ကျေးတော်ရှင်ဆရာတော်ရှင်ဒီမြတ်ဒီပြ။အမင်းညာ385ခုနှစ်တပေါင်းလပြည့်ကျော်9ရက်2024ခုနှစ်မတ်လ31ရက်တနင်္ဂနွေနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတော်မိဘများအမှုထား၍မထုထုခင်မွေးနေ့လူဒေါခင်စမ်းမီရန်ကုန်မြို့ဦးစီသူအောင်ဒေါက်တာအင်းနနာဝင်းတာမောင်ဖုံးထက်မြတ်တမီမထိတ်ထားစီသူမိသားစုနှစ်ဖက်သောမိဘများကိုယေရှုမှုထား၍ဦးမိုးကျော်ကျော်တော်နန်းဆန်လိုင်းတာဟယ်ရီကျော်တမီဗီတိုရီယာကျော်မိသားစုဖခင်ကြီးဦးကျော်တန်းကွယ်လွန်ခြင်း၄နှစ်ပြည့်မိခင်ကြီးဒေါခင်ပိုက်ကွယ်လွန်ခြင်း၁နှစ်ပြည့်အားယေရှုလူတော်နှင်းကေတရာဤမွေးနေ့လူဦးညိုဝင်69နှစ်ပြည့်မွေးနေ့လူဦးတင်ဝင်ဒေါ်နီအမှုထား၍ဒေါက်တာရင်ရဝင်းမိုက်ကယ်ရိုဆန်ပရမိသားစုအဖွာကြံကျူးရင်ဦးဘကြီးဒေါ်ဖုံးချင်းနမ်မတူမျိုးတော်မိုးမူရနိုင်မိသားစုတို့မှစူပေါင်းဆင်ရင်ကျင်းမပြုလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်၍ကျေးတော်ရှင်ပါမောက်ခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖျားတွေတော်ခြေတော်ဆုံးဥဖတ်၍ယူဆစွာဆက်ခါအပ်ပါသည်ဖျား
တော်သူရစစကားကိုနေတပေါင်းလာပြီကျော်ခုနှစ်ရက်2024ခုနှစ်မလာ31ရက်တနင်္ဂနွေနေ့၌အွန်လိုင်းမှာဟောကြားအပ်သောသံဃာဒုတိယဘာဝနာနှင့်သံဃာကုန်တော်ကိုးပါတရားဒေသနာတော်ဒီနေ့အပိုင်းတစ်ကစပြီးတော့သံဃာကုန်တော်ကိုးပါအကြောင်းဟောကြားပါအဲ့တော့အင်္ဂါကုန်ကိုရသပြာပါဤဝေချက်နဲ့ဟောရလေပါအတွက်ဟောရလေလို့ဆိုရင်တင်္ဂါနုတ္တိပါဝနာကမ္မဋ္ဌာန်းအထုပ်ဖို့အတွက်ဟောရဖြစ်တယ်ကမ္မဋ္ဌာန်းအမြဲတမ်းအထုပ်ခေါ်ရတာအကတုတ္တိဘာဝနာကမ္မဋ္ဌာန်းကမ္မဋ္ဌာန်း၄၀ပါးတစ်ခုပါဝင်ဖြစ်တယ်တင်္ဂါကုန်ကိုအာယုပြုပြီးတော့ကမ္မဋ္ဌာန်းအထုပ်မယ်ဆိုရင်ရရှိနိုင်တဲ့အကျိုးကျေးဇူးတွေကိုရရှိပြီးနောက်ဆုံးမှာဝိပဿနာကိုလိုက်လို့ရှိရင်ယာနာစင်တီရောက်နိုင်အဲ့ဒါကြောင့်မလို့နှမျိုးမတည်နေပါဘာသာဒုတိယပါဝတာအတွက်တန်ခါကုန်တော့ကိုးပါဗုဒ္ဓဒုတိယဘာဝနာအတွက်ကဗုဒ္ဓကုန်တော့ကိုးပါဓမ္မဒုတိယဘာဝနာအတွက်ကတရားကုန်တော့6ပါးလို့အနုဒတိဘာဝနာကမ္မထအတွက်ဟောခဲ့တာဖြစ်တယ်အဲ့ဒီအနုဒတိကမ္မထနေဟာဘာအတွက်တုံးဆိုလို့ရှိရင်စိတ်ကြည်နှူးမှုကိုဖြစ်စေဖို့တကတခုလူတွေဆိုတာစိတ်ညစ်ရတဲ့နဲ့ကြုံတွေ့ကြတာရှိတယ်။အဲ့လိုစိတ်ညစ်ရတဲ့နဲ့ကြုံတွေ့တဲ့အခါမှာစိတ်ရှင်လာအပ်တဲ့စိတ်ကိုအတွက်ဘုရားကကိုအာရုံပြုလို့ရတယ်။တရားကကိုအာရုံပြုလို့ရတယ်။သံဃာကကိုအာရုံပြုလို့ရတယ်။တင်္ဂါကုန်ကိုအာယုပြုပြီးတော့စိတ်ကြည်နှူးမှုစိတ်ကြည်နှူးတယ်ဆိုတာစိတ်ရဲ့အငြိစ်ကြည်ဖြစ်တဲ့ရာဂဒေါသမောဟတွေရဲ့လွန်မှုချုပ်ကိုမခံရဘူးရာဂ ဒေါသမောဟတို့ရဲ့လွန်မှုမှုကလွတ်မြောက်တယ်လွတ်မြောက်လာတဲ့အခါမှာစိတ်ချမ်းသာမှုကိုယ်ချမ်းသာမှုရတယ်တက္ကကုတ်ကိုအယုပြုပြီးတော့အဲ့ဒီအကျိုးကျေးဇူးတွေကိုရနိုင်တာဖြစ်တယ်ပေါ့အဲ့ဒီအတွက်လည်းပဲမြတ်စွာဘုရားဟောတာနောက်တစ်ခုကတော့အင်္ဂါကိုအယုပြုလိုက်တဲ့အခါမှာဝန္တာပိတိတွေဖြစ်လာတယ်။အဲဒီဝန္တာပိတိဖြစ်တာကိုပဲအခြေခံအားတစ်ခုအသုံးချပြီးတော့ဝိပဿနာတရားအားထုတ်ဖို့ဝိပဿနာတရားအားထုတ်တဲ့ဆိုတာစိတ်အားတက်ကြဖို့အတွက်ပြင်ဆင်တဲ့အခါမှာတရားကုံကိုအယုပြုပြီးတော့စိတ်ကြည်တူအောင်လုပ်မယ်တရားကုံကိုအယုပြုပြီးစိတ်ကြည်တူအောင်လုပ်မယ်တန်ခါကုံကိုအယုပြုပြီးတော့စိတ်ကြည်တူအောင်လုပ်မယ်အဲ့လိုလုပ်ပြီးတဲ့အခါမှာဖြစ်ပေါ်လာတဲ့စိတ်အခြေအနေတစ်ခုစဉ်းညင်သုံးသပ်ပြီးတော့ဝိပဿနာကမ္မဋ္ဌာန်းပဲကုလိုက်တဲ့အခါမှာဓမ္မတဖို့ရရှိသွားနိုင်တဲ့အဲ့တော့တန်ခါဒုတ်တိဘာဝနာကဘယ်လိုအကျိုးကိုဖြစ်စေသလဲဆိုရင်အကျိုးနှမျိုးလို့မှတ်သားတဲ့ပေါ့တစ်ခုကစိတ်ကြည်ညူမှုအကျိုးဖြစ်စေတယ်နောက်တစ်ခုကဝိပဿနာတရားအထုတ်ဖို့အခြေခံဖြစ်စေတယ်အဲ့နှစ်ခုမှတ်တဲ့ဗုဒ္ဓဒုတ်တိလည်းပဲထို့တူပဲဓမ္မဒုတ်တိလည်းထို့တူပဲတန်ခါဒုတ်တိကလည်းပဲထို့တူပဲစိတ်တသမ္ပဟန္တနတာစိတ်ရှင်လာအတ္တဖို့အတွက်ဒီတရားကိုစတဲ့အထုတ်တဲ့ဘီယဝိပဒနာတရားအတွက်အခြေခံဖြစ်ဖို့ဒီတရားကိုအထုတ်တဲ့လို့စပေကြံကမှာရလို့နှမျိုးဖော်ပြထားတာရှိတယ်အဲ့တော့တန်ခါကုန်တော့ကိုပါဟိုအနုဒတိဘာဝနာတန်ခါဒုတိဘာဝနာကမ္မဋ္ဌာန်းအတွက်ဟောတယ်ဆိုတော့ဘယ်မှာဟောတယ်လဲအနုဒတိဌာနသုတ်တံမှာလည်းဟောတယ်တခြားထုထုသုတ်တံတွေမှာလည်းဟောတယ်နော်အနုဒတိဌာနလူတွေအမရတဲ့နေရာမှာပါတယ်ကိုမရကြတော့ကိုကိုစံစစ်ကြည့်လူတွေအနေစတဲ့ဗျဘယ်အကူအမရနေကြသလဲဆိုရင်ငယ်စဉ်ကအကြောင်းအရာတွေမရတဲ့ဘယ်တော့ငါပဲသွားခဲ့တဲ့ဆိုတာတွေမရတဲ့ဘာလုပ်တဲ့ဆိုတာတွေမရတဲ့အမရစရာတွေအများကြီးအဲ့ဒီလိုမရစေတဲ့ထဲမဲ့အကျိုးရှိတဲ့မရဘူးဖြစ်စေဖို့အတွက်မြတ်စွာဘုရားဒီဒုတိယကမ္မဋ္ဌာန်းတွေကိုဟောတာအဲ့ဒါတွေကိုပြန်ပြီးတော့တွေးမနေနဲ့တကယ်အကျိုးရှိအောင်ဘုရားကုံတရားကုံသံဃာကုံအယုံပြုပြီးတော့မရတာကဘုတ္တဘုရှိတယ်လို့ဆိုလိုတဲ့အနေနဲ့မြတ်စွာဘုရားဟောတာဝိသကာကိုဟောတဲ့ဝိသကုပောတ္ထသုံးပါးကြတော့ဥပုသ္စောင်းနေတဲ့အချိန်မှာသံဃာကုအယုပြုပြီးတော့သံဃာကုတို့အယုပြုပြီးတော့တဏိတာကုံဆုံးတဲ့မစည်းပဲဆိုရင်အဲ့ဒီဥပုဟာသံဃာကုနဲ့နေတာဖြစ်တော့ကြောင့်သံကုပောတ္ထသံဃာကုအယုပြုတဲ့ဥပုသ္စောင်းတယ်လို့ဒီလိုခေါ်တယ်နော်အဲ့ဒီဥပုဘာအဲ့ဒီရသူတော်စင်နေစောင်းနေစောင်းတာရှိတယ်အကျိုးရှိရှိတတိပြုပြီးတော့တရားဥပုစောင်းတာဖြစ်တယ်တစ္ဆေကသုတ္တမကြတော့ဘေးရန်ရဲ့ကြုံလို့ကြောက်လက်တုံလို့ပြီဆိုရင်အကိုစရာတစ်ခုနေနေအဲ့ဒီအချိန်မှာတန်ခါကုန်အရင်ပြုလိုက်ပြုတ်လိုက်လို့ရှိကြောက်စိတ်ဒီချက်ဒီမွေးညင်ထားတယ်ဒါတွေအပြည့်သွားနိုင်တယ်ဆိုပြီးတော့ဟောတာလည်းရှိတယ်ပေါ့ဟုတ်ဒီအနုဒတိဌာနသုတ်ပါတော့ဘယ်လိုဟောတာတော့ဆိုရင်ကုဏ္ဏသပရပိကွေ အရိယသာဝကောတံကံနှုတ်တရတိယအနုနောက်တစ်ပြုပြောရမယ်ဆိုရင်အရိယသာဝကပုဂ္ဂိုလ်ဟာတန်ခါကိုအမရပြီးတော့နေတယ်ဘယ်လိုမရနေတော့ဆိုရင်သုပတိပန္နောဘဂဝတောတံသာဝကတံကိုမြတ်စွာဘုရားရဲ့တပည့်သာဝကဟာကောင်းမွန်သောအခြင်းကိုကျင့်နေတာဖြစ်တယ်အဲ့ဒါလို့အမရမယ်တခုချင်းမြတ်စွာဘုရားရဲ့တပည့်သာဝကဟာသုပတိပန္နောမံကောင်းစွာမံကန်တဲ့အခြင်းကိုကျင့်သုံးနေထိုင်တာဖြစ်တယ်ဘဂဝတ်တော်မြတ်စွာဘုရားရဲ့သဝကတန်ကိုတပိတန်ကအပေါင်းဟာဥစ္စပတိပန်သောဖြောင်းမြောင်းမတ်မတ်ကောက်ကျစ်စင်တဲ့မှုမရှိပဲရိုးဖြောင်းစွာဖြောင်းမတ်တဲ့လမ်းကြောင်းအတိုင်းကျင့်ကြံကြုတ်ကိုအထုံနေတာဖြစ်တယ်ဘဂဝတ်တော်မြတ်စွာဘုရားရဲ့သဝကတန်ကိုတပိတန်ကအပေါင်းဟာညာယပတိပန်သောနိဗ္ဗာန်လမ်းကြောင်းအတိုင်းရှောက်လမ်းပြီးတော့ကျင့်ကြံအထုံနေတာဖြစ်တယ်။တတိယဖြင့်ညာယပတိပတ်သောလမ်းကြောင်းအမှန်တိုင်းကျင့်ကြံကြကိုအထုံနေတာဖြစ်တယ်။ဘဂဝတ်တော်မြတ်စွာဘုရားရဲ့သာဝကသံဃောတပည့်သံဃာအပေါင်းဟာသာမီစိတ်ပတိပတ်သောနိဗ္ဗာန်ရောက်ဖို့သင်လျော်တဲ့အခြင်းမင်္ဂလာခြင်းကိုကျင့်နေတာဖြစ်တယ်လို့ကျင့်သုံးမှုနဲ့ပတ်သက်ပြီးတော့ကုံတော်လေးပါပေါ်ပြတယ်ကျင့်သုံးမှုနဲ့ပတ်သက်ပြီးတော့ကုံလေးမြို့ဥပတိပန်သောဥစ္စပတိပန်သောညာယပတိပန်သောသာပိစိတ်ပတိပန်သောကျင့်သုံးလိုက်တာမှုနဲ့ပတ်သက်ပြီးတော့ကိုယ်ဤအခြင်းလေးမျိုးပေါ်ပြပြီးတဲ့အခါမှာယတိတသတ္တရိပုရိသယုကနိအထပုရိသပုဂ္ဂလာဧတဘဂဝတောသဝကသံဃောနောက်တစ်ပိုက်စတဲ့အခါမှာအဲ့လိုစတာယတိရသတ္တရိပုရိသယုကနိဆိုရကမြတ်စွာဘုရားရဲ့တပိဟာအရိယာဖြစ်တဲ့တန်ခါဟာအစုံအဖြစ်လေးစုံယုကဆိုရအစုံလိုက်အစုံလိုက်ပြောတာနော်အစောအပြည့်လေးစုံအကြောင်းနဲ့အကျိုးအကျင့်နဲ့ရက်လက်အစုံနဲ့နော်အကျင့်တရားနဲ့ရက်လက်အခုပေါက်တာအစုံလေးစုံဆိုတာပါဠိလိုပြောရင်သောတပတ္တိမကန္တာသောတပတ္တိပလတ္ထာဆိုလိုတာကသောတပတ္တိမရနေတဲ့အခိုက်ကိုသောတပတ္တိမကန္တာလို့ခေါ်တယ်မြတ်စွာဘုရားမှာတော့မကတ္တံလို့ရေးလို့ရှိတယ်မကတ္တပုဂ္ဂိုလ်၄ယောက်ဖလက်တပုဂ္ဂိုလ်၄ယောက်လို့အဲ့လိုရေးတယ်နော်အဲ့တော့တကယ်ရေးတဲ့နာတော့မကတ္တလို့ပဲရေးတဲ့နော်သောတပတ္တိမရရှိတဲ့အခိုက်ပါသောတပတ္တိမကတ္တလို့ခေါ်တယ်သောတပတ္တိသောတပန်ဖြစ်သွားရင်သောတပတ္တိဖလက်တာအဲ့တော့သောတပန်ဖြစ်ဖို့အတွက်အခိုက်အတန့်နှစ်ခုရှိတယ်။ကျင့်သုံးလို့အောင်မြင်တဲ့အခိုက်ကတစ်ခု။အောင်မြင်ပြီးနောက်ဆက်လက်ရှင်းသင်နေတာတစ်ခုပေါ့။အဲ့လိုဆိုလို့။ဟုတ်။မဲ့ဖြစ်တဲ့ခိုက်လေးကသောတပန်ဒီမကထာ။ပူရောက်သွားပြီးတော့ဘဝတစ်ခုလုံးမှာသောတပတိပလတ္ထအဲ့ဒီသောတပတိပလတ္ထပုဂ္ဂိုလ်ချက်ပါသောတပန်ပုဂ္ဂိုလ်လို့ခေါ်တာဖြစ်တယ်နော်သောတပန်ပုဂ္ဂိုလ်လို့ခေါ်တာအဲ့တော့ မကထပလထတာကတဆုံထိုတူဧတကရကပိမကထတကရကပိပလထတကရကပိဖို့တကရကပိမရတဲ့အချိန်လေးကိုမကထတကရပိမကထဖို့ရောက်သွားတဲ့အခါကျတော့တကရကပိပလထဖို့ရောက်သွားတဲ့ပုဂ္ဂိုလ်ကိုတကရကပုဂ္ဂိုလ်လို့ခေါ်တယ်မဲခိုင်ပါမခေါ်သေးဘူးတကယ်တော့အချိန်မှန်လေးတစ်ခုသာကြွားတာပါစိတ်တက်ကတာလေးတစ်ခုပဲကြွားတာအဲ့ဒါကတစုံနောက်တတိယတစုံကအနာဂတ်ပြီမကတာအနာဂတ်ပြီပတ်တာအနာဂတ်ပြီမကူရတဲ့ခိုက်တန်လေးကအနာဂတ်ပြီပကတာဖို့ရတဲ့ခိုက်တန်ကြတော့အနာဂတ်ပြီပလတာအနာဂတ်ပြီပလတာကိုအနာဂတ်ပုဂ္ဂိုလ်လို့ခေါ်တာဖြစ်တယ်နော်အဲ့ဒါကတဆုံအရဒမကတာအရဒမဖြစ်ပေါ်နေတဲ့အချိန်လေးကိုစိတ်တက္ကနာတစ်ခုတည်းကိုအဲ့ဒီချိန်လေးကိုရတ္တပကထပုဂ္ဂိုလ်လို့ခေါ်တယ်။ဖို့ရောက်တော်ရတဲ့ရတ္တပလတ္ထအဲ့ဒီရတ္တပလတ္ထပုဂ္ဂိုလ်ပဲယဟန္တာပုဂ္ဂိုလ်လို့ခေါ်တယ်။အဲ့ဒါကတဆုံးအလုပေါက်လိုက်တဲ့အခါကျတော့ယတိတံသတ္တရိပုရိသယုဂာနိပုရိသဆိုပုဂ္ဂိုလ်ပဲပြောတာ။နော်ယောက်ျားရဲ့လို့ပြောတာမဟုတ်ဘူးဒီနေရာ။မြို့သမီးတွေမြို့သမီးတွေလည်းပါတယ်ပေါ့ပုရိသဆိုတာပုဂ္ဂိုလ်အဲ့တော့ပုဂ္ဂိုလ်အစုံအဖြစ်လေးစုံအထပုရိသပုဂ္ဂလာလေးစုံဆိုတော့အဤအတွက်ကရှစ်ဦးဖြစ်သွားတယ်နော်အဲ့ဒါကိုပြောတာအထပုရိသပုဂ္ဂလာပုဂ္ဂိုလ်အဤအတွက်အဖြစ်ရှစ်ယောက်အစောအပြင်လေးစုံအရေးအတွက်အပြင်ရှိဘူးအဲ့ဒါကိုအရိယပုဂ္ဂိုလ်ရှေ့အောင်လို့ခေါ်တယ်နော်အဲ့တော့တန်ခါတန်ခါလို့ပြောတာဟာအရိယပုဂ္ဂိုလ်ဥဒိကထာပြောတာအရိယတန်ခါကိုဥဒိကထာနော်ဒီတရားပါတန်ခါကိုဆိုတာပုရုဇဉ်တန်ခါလေးပြောတာမဟုတ်ဘူးအရိယဖြစ်သွားတဲ့အခါမှာပြောတာသို့သောပုရုဇဉ်ဘဝနဲ့ကျင့်ကြုံကျင့်သုံးနေတိုင်းပဲဆိုရင်ကောင်းစွာကျင့်နေဆိုတဲ့အချိန်မှာတော့ပါနိုင်ခွင့်ရှိတယ်ပေါ့သို့တို့ရကသင်္ဏတနေတော့မအောင်မြင်သေးတဲ့ပုဂ္ဂိုလ်တွေပေါ့အဲ့ဒါလေအရိယပုဂ္ဂိုလ်ဆိုတာတခုအောင်မြင်သွားပြီးသားပုဂ္ဂိုလ်မှာအရိယတန်အဲ့တော့တက္ကကုံတော့ကိုပါဆိုတာပုရုဇေတက္ကရေကိုပြောတာမဟုတ်ဘူးအရိယတက္ကရေကိုပြောတာပုရုဇေတက္ကဆိုတာ training unit တုံးပဲအစပဲရှိတယ်နော်အဲ့လိုပြောတာဆိုလိုတာကဒီတက္ကကုံတော့ကိုပါတယ်ပါဘုန်းကြီးတို့မပါဘူးတိုက်ရိုက်မပါဘူးခဏိခေဘုန်းကြီးတွေတိုက်ရိုက်မပါဘူးခဏိခေဘုန်းကြီးလို့ပြောတာဟိုတယ်ပေါ့ပုရုဇေဘုန်းကြီးတွေကိုပြောတာကနေ့ကမှလည်းပဲတော့တော့ဖြစ်တဲ့ပုဂ္ဂိုလ်ရှိချင်းရှိနိုင်တယ်။ပေါ့လို့လို့ဆိုရင်လမ်းစဉ်နေရှိနေသည့်အတွက်ကြောင့်မရှိဘူးလို့ပြောလို့မရဘူး။တက္ကရာကရှိချင်းရှိမယ်၊နာကရှိချင်းရှိမယ်၊ယာနာပုဂ္ဂိုလ်ရှိရှိချင်းမရှိချင်းကသူပဲသိတယ်။နော်။ရှိရင်တော့ဒီတန်ခါကုန်ထဲမှာပါတယ်လို့ပြောရမယ်။နော်။မရှိရင်တော့မပါဘူး။ဘုန်းကြီးတို့ပပရာသိကြတယ်ပပဘုလို့ပဲပြောနော်အဲ့တော့မင်္ဂကုံဟာတကယ်တော့အရိယပုဂ္ဂိုလ်တွေကိုကြီးညွန့်တာတဲ့မင်္ဂကျင့်စဉ်ကိုကျင့်လို့အစင်မြင့်သွားတဲ့ပုဂ္ဂိုလ်တွေကိုကြီးဒါကြောင့်မလို့အထက်ကရာလေးကြတော့ပါရည်ထားတော့အရိယသံဃာခုနာအနုဒရိတ္တပါဒီကုန်းတော့ကိုဘာနဲ့အောက်မေ့တယ်ဆိုတာအရိယတန်ခါတွေကိုပြောတာလို့တည်တည်ချာချာဖွင့်ဆိုထားတာရှိတယ်နော် ပုထုဇဏနဲ့အရိယာနှစ်ခုရှိတယ်ပုထုဇဉ်တွေကတော့လူထွက်ခြင်းနဲ့ထွက်တာနော်တုံးလပယဟန်တို့ပဲတူတူပဲဝလိုက်ထွက်လိုက်လူထွက်ခြင်းနဲ့ထွက်မှာဆိုတော့သာဝရမဟုတ်ကြဘူးအဲဘုပုထုဇဉ်တွေမပါဘူးအရိယာပုဂ္ဂိုလ်ကြီးမြေခိုင်းသွားတဲ့အရိယာပုဂ္ဂိုလ်ကြီးပဲပါတယ်အဲ့တော့ဒီမှာဆိုလိုတာကဒါကကုံတော်မဟုတ်သေးဘူး။နိုင်ငံရဲ့အရေးအတွက်ကိုဖော်ပြတာ။ယတိတံစတ္တရိပုရိသယုကာတိ။အစုံအဖြင့်လေးစုံ။အထပုရိသပုဂ္ဂလာအရေးအတွက်အဖြင့်ရှင်းရောက်လို့ဆိုရတဲ့အေဘဂဝတ္တောမြတ်စွာဘုရားရဲ့ဧတသဝကသံဃောဣရိယရှိအောင်ဆိုတဲ့ပုဂ္ဂိုလ်သည်သဝကသံဃာတိ။အဟုနေရောအဝေကဆောင်ယူလာတဲ့ပစ္စည်းကိုလက်ခံတိုက်တဲ့ခံယူတိုက်တဲ့ပုဂ္ဂိုလ်ဖြစ်တယ်။ပါဟုနေရောဧသည်တွေကိုအခမ်းမုတ်ထားတဲ့ပစ္စည်းကိုလက်ခံတိုက်တယ်။တခိနေရောတစုံတစ်ခုကိုရည်စူးပြီးတော့လှူတဲ့လူမျိုးကိုလက်ခံတိုက်သူဖြစ်တယ်။ဣန္ဒြိကရဏေရောလက်အုပ်ချတိုက်တယ်။လောကတလောကရဲ့အတုတ္တရာအကောင်ဆုံးဖြစ်တဲ့ပုံညာခိတ္တကုသစိုက်ပျိုးရာလေမြည်ဖြစ်တဲ့ဟောအဟုနေယောပဟုနေယောတခိနေယောဣဇတိကရဏေယောအနုတ္တရာပုံညာခိတ္တလောကတအဲ့ဒီဟာငါကုနော်ခုနရှိပဲငါလေးခုပေါက်လိုက်တဲ့အခါသံဃာကုတော့ကိုးပါလို့ပြောတာအကုန်တော့ကိုပါအဲ့ဒီတန်ခါဆိုတာပဲအရိတုံဆိုတာကိုယတိတံစတ္တရိပုရိသယုကနိအတ္တပုရိသပုဂ္ဂလာဧတဘဂဝတောသဝကသံဃောအဲ့တော့ဒီနေရာမှာထပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်နောက်ပိုင်းကုန်တော့ငါးပါးထဲမှာပုထုဇဉ်လုံးဝမပါဘူးဆိုတာကိုဖော်ပြတယ်ရှိပါမှာတော့အစိုးရအဖြစ်လေးစုံအရေးတွေအဖြစ်ရှေ့ရောက်လို့မဆိုးဘူးသုဗ္ဗတိပန္နောဘဂဝတောသောကသံဃောဥစုတမန်ပြောသွားတာဖြစ်တော့ပုထုဇဉ်ယဟန်နေဟာသုဗ္ဗတိပန္နောကောက်သွားခြင်းမဲ့ဆိုရင်သုဗ္ဗတိပန္နကုန်ရှိနိုင်တယ်ဥစုပတိပန္နကုန်ရှိနိုင်တယ်ညာယပတိပန္နကုန်ရှိနိုင်တယ်သဗ္ဗိစီပတိပန္နကုန်ရှိနိုင်တယ်အဲ့တော့ပုထုဇဉ်တန်ဃာရိပါယရှိနိုင်တဲ့ကိုကလေးခုလို့ဒီလိုလဲအသက်တဲ့ပေါ့တော့ဘာဖြစ်လို့လို့ဆိုရင်မြတ်စွာဘုရားကစစချင်းအရိယတန်ဃာလို့မပြောဘူးသုဗ္ဗတိပန္နောဥစ္ဆုဗ္ဗတိပန္နောညာယပတိပန္နောသဗ္ဗိစိပတိပန္နောကိုပေတန်ဃာလို့မပြောဘူးနော်အဲ့တော့မြတ်စွာဘုရားရဲ့တပည့်ဖြစ်ပွင့်ရောက်တဲ့ဒီလာတဲ့ပြည့်စုံတဲ့ယဟန်ကောင်းနေလေပုထုဇဉ်ဖြစ်ပါစေဒီလေးချက်တည်းတော့ပါတယ်လို့ဆိုနိုင်ပါလေเนาะအဲ့လိုလေမှတ်လို့ရတယ်เนาะဒါကြောင့်မို့ပါဠိကိုအလုံးရနေကြတာကြည်ပေါ့သုတ်ပတိပနောဘဂဝတောသဝကသံဃောတပည့်သံဃာလို့တာပြောတာအရိယပုထုဇဉ်ခွဲမပြောဘူးဒီမှာเนาะဥစ္စုပတိပန္နောဘဂဝတောသဝကသံဃောညာယပတိပန္နောဘဂဝတောသဝကသံဃောသဗ္ဗိစိပတိပန္နောဘဂဝတောသဝကသံဃောဒီလေးခုကမြတ်စွာဘုရားရဲ့တပည့်ယဟန်မှန်သမျှဒီထဲမှာကျုံဝင်သွားတယ်ဒီလိုဆိုလို့လေအဲအရိယပုဂ္ဂိုလ်ကြီးကြတော့ယတိတံစတ္တရိပုရိသယုကာတိအထပုရိသပုဂ္ဂလာကျတော့တိတံပုဂ္ဂိုလ်အရိယပုဂ္ဂိုလ်၈ပါးကိုပဲတိတံပြောတာတော့နောက်၅ခုကနောက်၅ခုကအရိယပုဂ္ဂိုလ်ကြီးပဲတိတံပြောတာဖြစ်တယ်အဲ့ဒီနောက်၅ခုကပါတော့အဟုနေယောပါဟုနေယောတခိနေယောဣဇတိကရဏေယောနုဒရပုညခတံလောကတာဒါအပြိဝထိုက်ချန်နာကိုယဉ်ညွန်တာဖြစ်တယ်နော်အပြိဝအယီချင်းဆိုတာ တစိတ်တည်းသားလည်းပဲအကြီးချင်းလို့ခေါ်တာပဲအပြည့်ရတဲ့အခါမှာပြောမယ်ဆိုရင်လောကကြီးမှာ body perfect perfect ဖြစ်တဲ့ပုဂ္ဂိုလ်ဆိုမရှိဘူးလို့ပြောတာအရိယပုဂ္ဂိုလ်ကြီးကတော့ perfect ပဲသူဆိုင်ရတဲ့ကိုကျင့်တရားတွေနဲ့ပတ်သက်ကြရင်တော့ perfect လို့ပဲပြောတာတမန်အဖြစ် no body perfectကိုယ်ကျင့်တရားနဲ့ပတ်သက်ပြီးဖြစ်စေအသိပညာနဲ့ပတ်သက်ပြီးဖြစ်စေပါဖြစ်ဖြစ်တာဆိုရှိအဲ့တော့ဆိုလိုတာကရှေးပိုင်း၄ခုသည်ပုထုဇဉ်ပဲဖြစ်စေရိယာပဲဖြစ်စေကောင်းကောင်းจิตသုံးနေတိုင်းပဲဆိုရင်ရှေး၄ခုတွေပဲပါမယ်နော်နောက်၅ခုကတော့အရိယတန်ခါနဲ့သာဆိုင်နေဒါကြောင့်မို့ကြားတယ်ပါတချို့တန်ခါကုန်တော့ကိုယ့်ဘာကိုမရေးတွက်တတ်ဘူးပါဝလို့မရေးတွက်တတ်တာတော့ဆိုရင်ကြားတယ်မှာရတိရန်စတ္တာရိပုရိသယုဂာတိအတ္တပုရိသပုဂ္ဂလာပါနေတာပါတိကိုမကြွန့်ကျင်လို့ရှိရင်အဲ့ဒါကိုကုန်တော့တစ်ခုထင်နေတယ်ကုန်တော့တစ်ခုထင်မရေးတွက်တတ်တဲ့ဖြစ်နေဟိုကောခတောဘဂဝတ္တဓမ္မောတဏိတိကောအကာလိကောဣပတိကောဥပနိကောပစ္စတဝိရိတ္တဘောဝိညာဉ်တရားကုံတော့6ပါးကရှင်းတယ်။ဘုရားကုံတော့9ပါးလည်းရှင်းရှင်းလေးပဲတစ်ခုစီ။တန်ခါကုံတော့9ပါးပြောတဲ့အခါနှစ်ပိုင်းဖြစ်တယ်။အဲ့ဒီနှစ်ပိုင်းဆိုတာကိုထောက်မယ်ဆိုရင်ပထမကုံ4ပါးသည်အရိယပုထုဇဉ်အဲ့ဒီပုထုဇဉ်တန်ခါအရိယတန်ခါနှစ်ခုလုံးပါတယ်လို့ဆိုနိုင်တယ်။နော်။နောက်5ခုကအရိယတန်ခါတသက်အဲ့လိုဆိုအဲ့လိုလည်းမှတ်လို့ရနော်အဲ့တော့အဲ့ဒီအိဗေကပို့ပြီးတော့နိစ္စလောက်ပါတယ်အဲ့တော့တန်ခါကိုကိုအာယုပြုတ်ပြီးတော့အနုဒတိကပ္ပဌာန်တစ်ခုပွားများအာထုတ်နိုင်နေအထုတ်ဖို့အတွက်မြတ်စွာဘုရားကဒီကုံတော်ကိုပါတန်ခါကိုတော်ကိုပါကိုခေါ်တာဖြစ်တယ်အဲ့တော့ဒီနေရာမှာအတိဘယ်တည်းကူမယောသုပတိပန္နောဘဂဝတောသဝကတံကိုဆိုလေသုပတိပန္နကုံနဲ့ပသက်ပြီးပြောရမယ်ဆိုရင်ဘဂဝတောဘုံတော်ကြီးမှရှင်တော်မြတ်ဗျာဤသဝကတံကိုတပိသဝကတံဃာတိသုတိပန္နောကောမြတ်တင်လေယမင်္ဂနောအကျင့်ကိုကျင့်တော်မူပါပေ၏။ဒါမြတ်စွာဘုရားရဲ့တွိသဝကမန္တမဟာဖယားဆုံးမတိုင်းဖယားပေးတဲ့ kait လိုက်တဲ့အတိုင်းကျင့်ကြံချက်ကိုအထောက်ရင်သုတိပန္နောပုထုဇဉ်ပဲဖြစ်စေရိယပဲဖြစ်စေမြတ်စွာဘုရားဆုံးမတဲ့အတိုင်းလိုက်တဲ့ကျင့်သုံးခြင်းတော့သုတိပန္နောကိုရမှာလိုင်းနာကျင့်သုံးမှုမပြုဘူးဆိုရင်တော့သုတ်တိပါဏကုံရှိဘူးဒါလုံးပါပဲရှိတယ်ပုဂ္ဂိုလ်ဖြစ်တိုင်းပြောလို့ရမဟုတ်ဘူးနော်အရိယပုဂ္ဂိုလ်တွေကြတော့ပြောစရာမလိုတော့ဘူးသူတို့ကဘာဖဲဖြစ်သွားပြီသုတ်တိပါဏဆိုတဲ့အကျင့်ကောင်းလို့ပဲသောတပန်ဖြစ်သွားတယ်တဂရကဖြစ်သွားတယ်အနာကဖြစ်သွားတယ်ယန္တာဖြစ်သွားတယ်ပုထုဇဉ်ကြတော့ဒုပတိပန္နရှိတယ်လို့ဒုပတိပန္နမကောင်းတဲ့အကျင့်မကောင်းတဲ့ပုဂ္ဂိုလ်လည်းရှိနိုင်တယ်နော်အကျင့်မကောင်းတဲ့ပုဂ္ဂိုလ်ဆိုရင်ဒုပတိပန္နကိုမရနိုင်အကျင့်ကောင်းတဲ့ပုထုဇဉ်ရနိုင်အဲ့ဒါလို့နှမြုပ်ခွဲမှတ်အောင်ဒါကနော်နှမြုပ်ခွဲမှတ်အောင်ယေဆဗျာကတခါတော့ကယဟန်ပရိသတ်တွေကိုကြည့်ပြီးတော့ရသဗျာဆုဆုံးပါတဲ့အတိုင်းလိုက်တာကျင့်သုံးနေကြတဲ့ပုဂ္ဂိုလ်ကြီးအရိယပုဂ္ဂိုလ်ကြီးပဲအထူးသဖြင့်မြတ်စွာဘုရားရဲ့ပထမဘောဓိလူခေါ်တဲ့ပထမဝါ20ဘုရားဖြစ်ပြီးနှစ်ပေါင်း20အတွင်းမှာရှိတဲ့ယဟန်တန်ဃာတွေကမြတ်စွာဘုရားရဲ့စိတ်တိုင်းကြားတယ်လူတော်လူကောင်းတွေကြီးပဲများတယ်နော်ဝါရုံ20နောက်ပိုင်းကြတော့မကောင်းတဲ့ပုံကိုယ်ကြီးရောက်လာမြားလာတာဟုတ်တန်ခါအရေးအတွက်ညမြားလာတော့ကောင်းတဲ့ပုံကိုယ်ရှိသလိုမကောင်းတဲ့ပုံကိုယ်တွေလည်းရှိတယ် အဲ့ဒီချိန်ကျတော့မြတ်စွာဘုရားကအပြောလို့ဆိုတုတ်တန်တစ်ခုမှာတစ်ချိန်လုံးကတဲ့ယန္တကားတွေဟာငါစိတ်တိုင်းကြနေထိုင်ခဲ့ကြတယ်ဆိုတော့တစ်ချိန်လုံးကသူစိတ်တိုင်းကြတယ်နောက်ပိုင်းရောက်တဲ့အခါစိတ်တိုင်းမကြတာတွေအများကြီးဖြစ်လာတယ်ဥပမာပန္တာလီတုတ်ဆိုလို့ရှိရင်မြတ်စွာဘုရားကပါပလုရဘူးခေါ်လိုက်တဲ့အခါမှာရန်နေရတချို့ရန်နေရစိတ်တွေပါဖြစ်လာကိုရောကြီးကလည်းချုပ်ချဲလိုက်တာဘာမလုပ်ရဘူးညာမလုပ်ရဘူးနော်အမေဖေမိသားစုတွေပါလည်းပဲသတ္တပီးကိုဘယ်မသွားရဘူးဘာမလုပ်ရဘူးပြောရင်သတ္တပီးကပြောမှလည်းချိတ်ချဲတယ်နော်ချုပ်ချဲတယ်မြတ်စွာဘုရားလည်းအဲ့လိုပြောခံတယ်အဲ့လိုပုဂ္ဂိုလ်တွေရှိတယ်မြတ်စွာဘုရားကဥပမာပဲငါဟာမနဲ့တထပ်ပဲစားတယ်နေမွန်လွယ်တဲ့အချိန်လည်းမစားဘူးညမွန်လွယ်တဲ့အချိန်လည်းမစားဘူးဟုတ်မနဲ့တထပ်ဟာစားကြိတ်ပဲ12နာရီအတွင်းမနဲ့ပိုင်အဲ့ဒီအချိန်တထပ်ပဲစားတယ်12နာရီဟိုပဲနေလည်းမစားဘူးညလည်းမစားဘူးဟုတ်ဝိကာလကနှစ်ခုရှိတယ်นี่12นาทีอ่ะนี่พี่โหเวทีโหวิกาลาสาจิตบ่ฮู้ผู้สาจิตล้นทัวไปดูเปล่าเนาะอคุกิมาตุฤกะอินเตอร์เมดิฟาสติ้งဆိုပြီးတော့တခါစပြီး16နာရီလောက်မစားပဲနေจำมาတယ်ကောင်းနေဆိုဖြစ်လာじゃんမြတ်စွာဘုရားကအစားရတယ်ပြောခဲ့ပြီးသားငါတထတာစားတယ်မနေ့တထတယ်စားလို့နော်တခါစပြီတဲ့နောက်ဟာမြတ်စွာဘုရားသူတို့ပြောတဲ့16နာရီ18နာရီလောက်တော့မစားတော့မစားတော့မြတ်စွာဘုရားကပါပြောတော့ယအန်တို့ငါဟာမနဲ့တထတဲ့စားတယ်မနဲ့တထတဲ့စားသည့်အတွက်ကြောင့်ငါအထိုင်တာပေါ်ပါတယ်လဟုတ်ဌာနအထိုင်တာပေါ်ပါတယ်ကြံ့မာတယ်ယောဂကင်းနေခေါ်လေရှိတယ်တချို့ကမစားနိုင်အာမရှိဘူးမြတ်မြတ်စားလို့ပြောတဲ့လူကရှိသည်မြတ်မြတ်စားတဲ့အာရှိတာမဟုတ်ဘူးပိုက်ဖောင်းမှပဲရှိနော်မြတ်မြတ်စားရင်ဘာဖြစ်တော့ဟိုတာအထွဲ့ဒီနာအထွဲ့ဝတုကြီးပြီးဖြစ်အစီဒီပို့ဒုက္ခတွေရောက်မြတ်မြတ်စားတဲ့ကောင်းတာမဟုတ်ဘူးနော်အဲ့ကြောင့်မို့တချို့ကမြတ်မြတ်စားစားစားနိုင်မှအာရှိအော်ဒီရအဲ့တို့ကလည်းအဲ့ဒီလိုမဟုတ်ဘူးနော်အစားစားတိုင်းအရှိတာမဟုတ်ဘူးတချို့စားစားတွေကလူကိုကျိုးမပြုတ်ပဲတဲ့အပူတွေဖြစ်နေနော်ခန္ဓာကိုယ်တွေပါပို့သွားတယ်အဲ့ဒီပို့သွားတဲ့စားစားတွေကြောင့်မလို့တော့ကြကြအစီချရတယ်ကစားအကစားရတယ်ချင်းစောရတယ်အပူလုံးတွေလုံးကုန်ကြအစားကြနာတွေနင်ကန်စားလို့လို့ဖြစ်တာမြတ်စွာဘုရားကဟောတာငါတထတယ်ပဲစားတယ်တဲ့မနဲ့တထမနဲ့တထဆိုတထတယ်စားတယ်ဆိုတာတကြိမ်နဲ့စားတယ်လို့ပြောတာမဟုတ်ဘူးနော်မနဲ့ပိုင်းတကြိမ်နဲ့စားတယ်ပြောတာအဲ့တော့မွန်လွဲကနှစ်ခုရှိတယ်ဒီဝဝိကာလရတ္တိဝိကာလ12နာရီကိုပဲကြောစားတာကဒီဝဝိကာလဝိကာလပေါ်စတာဆိုတော့စနေနေ့ကြောသွားရင်ဝိကာလပဲစားရမယ့်အချိန်မဟုတ်တော့ညကြစားတာကရတ္တိဝိကာလလောကအိနိယထုံတဲ့ဆေလာလူတွေဟာမနဲ့စားဖို့ဖြစ်တယ်လို့စားတယ်နေ့လည်းပဲကြုံတာလေးနဲ့စားတယ်မြမပြေရလူတွေလည်းအဲ့လိုပဲထင်ပါတယ်မနဲ့ဖြစ်တာလေးကော်ဖီလေးတောက်ပုံလေးစားအတော့နဲ့မစားညာကြမှာလူတွေကချက်ပြုတ်ပြီးတော့အေးစီစီအကောင်းဆုံးစားကြတယ်။ဒါအင်္ဂလိပ်လိုတော့ breakfast ရဲ့ဆပါဒင်နာရဲ့ဆပါရဲ့ရှိတယ်။သုံးညိမ့်ရှိတာဟုတ်နော်။ညစာစားညစာစားပွဲကြတော့ပူကြည့်ကြတယ်မဟုတ်လား။ညစာစားပွဲဆိုပူကြည့်ကြ။အဲ့တော့မြတ်စွာဘုရားကယဟန်တွေကိုအာမနဲ့တထတဲ့စားတယ်မင်းတို့တထမင်းတို့လည်းတထစားဆိုတော့တချို့ကတော့တွေကဘယ်လိုတွေးတော့ ဒီကိုတော့ရေးချုပ်ချဲ့လိုက်တာငါတို့တော့မနေနိုင်ဘူးအကောင်းဆုံးညဆိုတာစားလို့ကောင်းဆုံးပဲဘတ်တဲဟိုစားအဲ့ရမဝဝလည်းလည်းစားပြီးအဲ့ရမအဲ့ဒီစားလို့ကောင်းတဲ့အချိန်မှမစားရဘူးလို့လာပြောတာဒါတက်တက်ချုပ်ချဲ့တာပဲကျုပ်ကတော့ရပြောတယ်เนาะညဆိုပြအဲ့လိုဥရာယီဆိုတဲ့ယဟန်ကြီးကရသဗျာကညမစားရဘူးဆိုတော့သူကတော့တို့ကတော့မနေနိုင်ဘူးတဲ့ညလည်းစားပါပဲဆိုရင်ညကြဲဆောင်းကထွက်တယ်သူကညအီးဆောင်းကထွက်တာဆောင်းကထွက်ပြီးတော့ရတဲ့ဆုံးစားလူတွေကညအခါမှာစားတော့အကောင်းကြီးစားတော့ပြီးတော့အဲ့ကြတာဟုတ်အဲ့ဒီလူတွေထမင်းစားတဲ့အချိန်လေးကိုသူကဆောင်းကထွက်တာရလေရပုံရပါတယ်တရက်ကြတော့သူပါနဲ့တိုးလို့ဆိုညဆိုတာမောင်းနေပြီလေမောင်းနေတော့ညစားစားတဲ့မိသားစုအိမ်တဲ့အိမ်ကအိမ်မှာလှုပ်လှုပ်တဲ့အိမ်စီကပါလှုပ်လေအိုးရိခွတိပကတိကိုပြင်းပြထွက်စေတယ်အဲ့ဒီနေညကဘာဖြစ်တော့ဆိုမိုးရွာတော့မလို့ပိုးရမောင်းကြလာတယ်ရှက်စီးတွေကလက်နော်ပိုးရိချိန်ပြီးရှက်စီးလက်နေတယ်အဲ့ဒီကိုရောကြီးကအဲ့ဒီအိုးခွဲပကံနေစေးနေတယ်လာပြီးတော့အဲ့ဒီအိုးခွဲစေးနေတယ်နာလာပြီးတော့ဆွန်လာရတာဆွန်ခန္ဓာဆွန်ကနော်မောင်ကြီးမဲမဲဟိုမှာကြောက်ကြောက်လန့်လန့်ပြင်းမဲ့ထွက်အိုးစေးနေတာသူကနာနာမှာပဲပဲကြီးလာရတယ်ရှက်စီးလက်တဲ့အခါကျတော့ကိုရောကြီးမြင်လိုက်တော့ဘုံမေဝတာပိသဆာလမ်းပြီးတော့ဟောလိုက်တာအမလေးသေးကြီးဆိုပြီးတော့ဥခွင့်စီးတဲ့အမျိုးသမီးကလက်ပေါ်ဆဲချောင်းတကုလူတိုင်းတို့တုတ်တက်နေမှာရှိတယ်မတန်ရှိတယ်နော်စပိတယ်မှာပါတယ်အဲ့ဒီလူအခက်ခဲတွေတွေ့တယ်တခါတည်းညတော့ညဆိုတော့လွတ်လပ်တဲ့စင်နေရှိတယ်လွတ်လပ်တဲ့မြင့်နေရှိတယ်အဲ့ဒါတွေနဲ့တိုးတယ်တခါတည်းညတော့သခိုးတွေနဲ့တိုးတယ်အဲ့ဒီကိုတော့ညဆုံးခါရတဲ့ဒုက္ခမနေဘူးဆိုတော့သူကနောက်တော့ဖျားရှောက်ပြပြီးတော့တပိတော့အာညသာစားခြင်းလို့ဆုံးခါရတာအခက်ခဲမျိုးစုံနဲ့ကြုံရတယ်နောက်ကြတော့ရသာကိုရှောင်းလိုက်တော့အဲ့ဒီဒုက္ခတွေမရှိတော့ပါဘူးဆိုပြီးဘုရားကိုပြန်ရှောင်းတဲ့သူကအလုံးနော်အဲ့လိုအဲ့ဒီတော့တရှိတယ်အဲ့တော့ကိတကိရိကယဟန်နေဆိုရင်ရသာဘုရားကဘယ်နဲ့ပဲစားကြဝိကလအချိန်နေကမစားကြတဲ့ညမညလည်းမစားကြတဲ့ဆိုတော့အဲ့ဒီကိုယ်တော်တွေကလည်းပါပြောတယ်တို့ရတော့နေနိုင်မှုညလဲစားပါပဲမွန်လဲတဲ့ချိန်လဲစားပါပဲဆိုစားကြတာအဲ့ဒီလူတို့ရတော့စားပါပဲလို့ပြောတော့ယန္နေကပြတ်စွာပြတ်သွားရှောင်းတယ်ကိတာကိရိကကုရောတွေကပြတ်စွာပြတ်ကနေမစားရဘူးဘယ်နဲ့တစ်ချိန်ပဲစားဆိုတော့တို့ရတော့နေလဲစားပါပဲညလဲစားပါပဲလို့ပြောတယ်တဲ့ပြတ်စွာပြတ်လိုက်ကိုစကားကိုမလိုက်နိုင်ဘူးလို့ဆိုရသော်ဗျာခေါ်ခဲ့တာအဲ့ဒီကိုတော်လေးခေါ်ခဲ့တာဆိုတော့ခေါ်တာမင်းတို့အဲ့လိုပြောတာဟုတ်လားဆိုဟုတ်ပါတယ်အဲ့မှာရသော်ဗျာအဆုံးမသူတို့နော်အကျိုးမရှိပဲနဲ့ဘယ်တော့မှမပြောဘူးအကျိုးရှိလို့ပြောတာဖြစ်တယ်လောကမှာမင်းနဲ့စာတစ်ခုတည်းစာကြည့်အပြင်ဇာတ်ပိုက်ပို့ကောင်းတယ်ဆိုတာအကျိုးရှိတယ်အဲ့ဒီအကျိုးရှိလို့ငါပြောတာအကျိုးမရှိမပြောဘူးအဲ့ဒါကြောင့်ငါပြောတဲ့အတိုင်းလိုက်နာသင်တယ်ပေါ့ယသဗျာတရားဟောတာတရားဟောပြီးတော့သူတို့ဘာပြောတော့ဆိုဒုပတိပဏ္ဏတာပိကွေမင်းတို့ကငါပြောတာနားမထောင်ဘူးအတော်ကိုထော်လော့ကမ်းလာမကောင်းတဲ့အကျင့်ကျင့်တဲ့ပုဂ္ဂိုလ်တွေပဲလို့ယသဗျာကစူမိထားတဲ့ကိတ္တဂိရိသုတ်တန်ဆိုရှိတယ်နော်အဲ့ဒီကိုရောရလေစိုးပါလေကုခိတေကုခိကိုရောနေတော့ဆိုသေးတယ်။နော်။ဆိုရတယ်ရှိတယ်။ရှိခဲ့ကြတယ်။အဲ့လိုရသဗျာစကားတာပထောင်လို့သ ုပ္ပတိပန္နကောင်းသောအကျင့်ကိုမကျင့်မဲနဲ့ဒုပ္ပတိပန္နမဟုတ်တဲ့အကျင့်တွေကိုကျင့်တဲ့ပုဂ္ဂိုလ်တွေရှိခဲ့တယ်ဆိုတာလောကမှာလူတွေရှိနေသဖြင့်ကလပတ်လုံးလူဆိုးသခိုးချဖို့ရှိပါပဲလူကောင်းရှိသလိုလူဆိုးသခိုးချဖို့လည်းရှိပါပဲဘယ်ခေတ်မှာဒီဆုတ်ကတ်ကာလကြီးပါဆိုဘယ်ခေတ်မှာမဆိုဘယ်နိုင်ငံမှာမဆိုလူဆိုးတော့ရှိတာကောင်းသူမကောင်းသူနှစ်ခုရှိတာဒီပဲနော်မကောင်းတဲ့ပုဂ္ဂိုလ်ကောင်းတဲ့ပုဂ္ဂိုလ်ရော့ထွေးနေပါပဲသို့တော့ကောင်းတဲ့ပုဂ္ဂိုလ်များလာရင်ခေကောင်းလို့ပြောရတယ်မကောင်းတဲ့ပုဂ္ဂိုလ်တွေများလာတဲ့အခါဥယျာဉ်ကိုကြည့်ပြီးတော့ဆိုးရတယ်ခေဆိုးလို့ပြောရတာဖြစ်တယ်အကောင်းနဲ့ဆိုးရတော့ရော့နေပါပဲနော်အဲ့တော့ရှင်အရင်နဲ့ပသက်ပြီးမြတ်စွာဘုရားဆိုးဆိုးမတာတဲ့သုတ်တက်နေပြသွားရှိတယ်သဒ္ဒနာရောနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရဲ့ပထမဝါဒစေပထမဘောဓိတွင်မှာရှန်သာဂရိဟာဘုရားပြောခေါ်တဲ့တိုက်လိုက်တာကျင့်သုံးပြီးတော့အမတန်မှစိတ်ချမ်းသာဝေရကောင်းနေတယ်။ဝါဒစေကြောလာတော့နောက်ပါဝင်လာတဲ့ပုဂ္ဂိုလ်တွေကအပျော်ခဲအဆိုးခဲကိုလိုကန့်လန့်နော်နာမထောင်စကားနာမထောင်တဲ့ပုဂ္ဂိုလ်တွေအားရှိအဲ့တော့မြတ်စွာဘုရားတပည့်တွေသာရှိရလားဆိုအိတ်နိုင်မှရှိတယ်မိဘတွေလည်းပဲအဲ့ဒါညီးနေကြတာပဲကလေးတွေအပြောမကောင်းတော့ခေါင်းဆောင်တွေကလည်းညီးနေကြတာပဲနောက်လိုက်တွေပြောမကောင်းအလုပ်သမားတွေပြောလို့မကောင်းအဲ့တော့ပြောကောင်းတဲ့ခင်ပြောမကောင်းတဲ့ခင်စားပြောကောင်းသူပြောမကောင်းသူစားအပြည့်အစုံရှိနေမှာပဲဖြစ်တယ်ပေါ့အဲ့ဒီမှာသုတ်ပဋိပန္နစာပြောတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးနေရင်တော့ကောင်းတယ်လို့ခေါ်တာပေါ့စကားနာထောင်တယ်အဲ့ဒါကြောင့်မို့ဒီနေရာမှာသာဝကဆိုတာဘာလို့ဆိုလို့ရှိရင်မြတ်စွာဘုရားရဲ့အဆုံးအမဩဝါဒကိုတလီတစနာထောင်တဲ့ပုဂ္ဂိုလ်ကိုသာဝကလို့ခေါ်တယ်နာထောင်သူစကားနာထောင်သူသာဝကနော်မြတ်စွာဘုရားရဲ့ပမာလူတော့တပည့်လို့ပြောတာပေါ့ခုခေတ်ကတပည့်ဆိုတိုင်းနားထောင်တာမဟုတ်ဘူးလေသဝကဆိုတဲ့စကားလုံးကတလီတစအဆုံးမစကားကိုနားထောင်သူကိုသဝကလို့ခေါ်တယ်နော်မြတ်ပါလူပြန်တော့တပည့်လို့ပြန်တယ်တန်ခါဆိုရကြတော့အပေါင်းအစုဘယ်လိုပေါင်းတာတော့ဆိုတော့အမြင့်ကျင့်တူရမယ်ကိုကျင့်သီလာကျင့်တူရမယ်အမြင့်တူအကျင့်တူအမြင့်တူကိုကျင့်တရားတူတဲ့ပုဂ္ဂိုလ်ရဲ့အပေါင်းလို့ဆိုအဲ့ဒီနှစ်ခုနဲ့ပေါင်းဆက်တာခံယူချက်ချင်းတူတယ်ကိုကျင့်တရားချင်းတူကြတယ်အဲ့ဒီနှစ်ခုနဲ့ပေါင်းဆက်ထားတဲ့အကိုသံဃာလို့ခေါ်တာပဲနော်တခြားတူတာကိုပြောရမှာသင်္ကညိုရောက်ဝဝဝါရောက်ဝဝနေရောက်ဝဘာမစတူရမှာပါတော့အမြင်နဲ့အယူဆတူရပဲကိုကျင်သီလာတူရအဲ့ဒီတူနှစ်ခုနဲ့ပေါင်းဆက်တာမှာသံဃာလို့ခေါ်တာသံဃာရဲ့အဓိပ္ပာယ်သံဃာဆိုတာအစုအပေါင်းအဖွဲ့အသင်းအဲ့လိုအဓိပ္ပာယ်ရတယ်ဘုံကြီးတစ်ပါးတည်းကိုသံဃာလို့မခေါ်ဘူးသံဃာဆိုတဲ့အဓိပ္ပာယ်ကအပေါင်းကိုခေါ်တဲ့စကားဖြစ်တယ်။အဖွဲ့အစည်းအပေါင်းကိုခေါ်တာ။ဗမာပြည်မှာတော့သံဃာတပါးဆိုပြီးပြောနေကြတယ်။သံဃာတပါးသံဃာဆိုတာတပါးတဲ့ကိုခေါ်တာမဟုတ်ဘူးလို့မှတ်သားတယ်။အဲ့တော့အမြင်ချင်းတူတယ်၊ကိုကျင်းသီလာချင်းတူတဲ့ပုံကိုယ်တွေဟာပဲနေရပါပဲနေနေလူမျိုးချင်းတူသည်ဖြစ်စေမတူသည်ဖြစ်စေပါလူမျိုးပဲဖြစ်ဖြစ်တနေရတဲ့နေတာပုံပဲနဲ့ကိုနေချင်းတဲ့နေရာမှာနေပဲနေရပါပဲနေနေသူတို့ဟာဒိဋ္ဌိဆိုတဲ့အယူဝါဒအမြင်တူတယ်သီလချင်းတူတယ်ဆိုတာပေါင်းစပ်ထားတဲ့သဘောပဲနော်အဲ့ဒီ uniform ကိုပြောတာတခြား unit uniformity ကိုမပြောဘူး နော်လူမျိုးတူတာလည်းမပြောဘူးလူမျိုးတူလို့ပြောတာလည်းမဟုတ်ဘူးအစင်တန်တူလို့ပြောတာလည်းမဟုတ်ဘူးအလုံးတူတာကပါတော့အမြင်တူတယ်ကိုကျင့်သီလတူတယ်အဲ့ဒီတူမှတန်ခါလို့ခေါ်တယ်နော်အဲ့ဒီတူတဲ့အပေါင်းကိုတန်ခါတန်ခါဆိုတာအပေါင်းပဲဒါကြောင့်ဘုထက်ကရာဆရာပြောတော့တော်ဝကတမှုဟောတယ်တော်ဝကအစုတပြည့်အစုလို့ဒီလိုပြောတာတန်ခါဆိုတာအစုပဲနော်ဖွဲ့စည်းတခုပဲအမြင်ဉာဏ်တူတဲ့ပုဂ္ဂိုလ်တွေအယူဆအမြင်တူတဲ့ပုဂ္ဂိုလ်ကိုကျင့်သီလတူတာတွေအကုန်လုံးပေါင်းစပ်ထားတဲ့ဟာဒီလိုဆိုတော့နော်အဲ့ဒီပေါင်းစပ်ထားတဲ့အဖွဲ့အစည်းတခုကိုတန်ခါလို့ခေါ်တယ်အဲ့ဒီတန်ခါတွေရဲ့ပုထုဇဉ်ပဲဖြစ်ဖြစ်အရိယပဲဖြစ်ဖြစ်အဲ့ဒီတန်ခါဟာသုတ်ပတိပန္နကောင်းကောင်းကျင့်လို့ရှိရင်သုတ်ပတိပန္နဆိုတဲ့အရေးချင်းရှိမယ်နော်သုတ်ပတိပန္နကိုအဲ့တော့သုတ်ပတိပန္နကိုငို့အထက်ကတာတွေပါတော့သုတ်ပတိပန္နကိုအရိယပုဂ္ဂိုလ်တွေပဲဖွင့်ဆိုတယ်သူကပုထုဇဉ်မပါဘူးဒါကြောင့်မလို့ပထမခုနကဘုန်းကြီးကပြောခဲ့တာပုထုဇဉ်တွေမပါဘူးလို့ပြောတယ်နော်အဓိကကတော့ perfect အတက်ရတာဖွင့်တာ perfect ကိုပဲဖွင့်နော်ပုထုဇဉ်တွေက perfect မဖြစ်ဘူးမဖြစ်တော့ချမ်းထားလိုက်တယ်သို့တော့ပုထုဇဉ်နဲ့ကောင်းစွာကျင့်ရင်သုတ်ပတိပန္နဆိုရင်ရည်ချင်ရနိုင်တယ်ပေါ့ပါဠိအနေထားကိုကြည့်ပဲဆိုရင်အရိယကတ္တအရိယအဖြစ်ကတ္တလိုက်တာကြတော့နောက်ပိုင်းကတော့ငါးပါးနဲ့သာဆိုင်နေလို့ဒီလိုဆိုလို့ရတယ်ရှေ့ပိုင်းကမှာတန်ခါအလုံးကိုရည်ညွှန်းတဲ့သဘောရှိတယ်ဒါကပါဠိအနေထားကိုကြည့်ပြီးတော့ဆုံးဖြတ်တာအထက်ကတာဖွင့်ဆိုကြတော့သူကသုတ်ပတိပန္နာဆိုလို့ရှိရင်မကတ္တပုဂ္ဂိုလ်နဲ့ဖလတ္ထပုဂ္ဂိုလ်ကောနာကသောတပတိမကထသဂရဂမိမကထအနာဂမိမကထရတမကထဆိုရဲမဖြစ်နေတဲ့အခိုက်အတန့်မှာရှိတဲ့ပုဂ္ဂိုလ်တွေကိုသုတ်ပတိပန္နာကောင်းစွာကျင့်သုံးနေလို့သူတို့ကိုသုတ်ပတိပန္နာလို့ခေါ်တယ်ဒါကတော့ perfect ဖြစ်နေတာပြောတာနော်ပုထုဇဉ်တွေကကျင့်တော့ကျင့်နေ perfect မဖြစ်သေးဘူးလို့ပြောမှာနောက်ဖလတ်ထသောတပန်တဂရကအနာကယန္နာဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒီသုတ်ပတိပန္နာဆိုတဲ့အကျင့်ကြောင့်သူဟာအောင်မြင်ပေါရောက်သွားတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်မို့အောင်မြင်ပေါရောက်သွားကြောင်ဖြစ်တဲ့အကျင့်ကိုရည်ညွှန်းပြီးတော့သူတို့ကလည်းသုတ်ပတိပန္နာကောင်းတဲ့အကျင့်နဲ့လာခဲ့တယ်ဆိုတဲ့အဓိပ္ပာယ်နဲ့သုတ်ပတိပန္နာနော်သောတပန်ဖြစ်သွားရင်ကောင်းတဲ့အကျင့်နဲ့လာခဲ့တယ်။မေကတ္တပုဂ္ဂိုလ်တွေကကောင်းတဲ့အကျင့်ရှိတယ်လို့အဲ့လိုပြောတယ်နော်။အဲ့တော့ပကဝတ္တဘုံတော်ကြီးမှာမြတ်စွာဘုရားဤသဝကသံဃောတပိသဝကသံဃာတိသုတ်တိပန္နောကောင်းမြတ်တဲ့လျောမင်္ဂနောအကျင့်ကိုကျင့်တော်မူပါပေ၏လို့ကိုကြီးတခုပေါ်ပြတာဖြစ်တယ်နော်အဲ့တော့မင်္ဂန်နဲ့အကျင့်ဆိုတာပဲအကျင့်ကိုပြောတာလေဘယ်လိုအကျင့်မှမှတ်လာလေမိစရာရှိလာတယ်မိစရာရှိတော့တူတူချင်းချင်းဖြေရမယ်ဆိုရင်မြတ်စွာဘုရားဆုံးမတဲ့အတိုင်းလိုက်တာကျင့်သုံးတာခိုင်လိုက်အတိုင်းသွားတဲ့ပုဂ္ဂိုလ်နော်အစုံမအတိုင်း guideline အတိုင်းကျင့်တဲ့ပုဂ္ဂိုလ်ဟာသုတ်ပတိပန္နာ။သစ္စာပြန်လမ်းညွှန်တဲ့အတိုင်းကျင့်တာ။အဲ့တော့ဟုတ်ပြီ။နောက်တစ်ခုကမလွဲတဲ့အကျင့်ကိုကျင့်တာ။မလွဲတဲ့အကျင့်ဆိုတာအပ္ပနကအကျင့်လို့ခေါ်တယ်။အပ္ပနကဆိုတာလွဲချော်မှုမရှိ။မင်္ဂတဲ့အကျင့်ကိုကျင့်ရင်သုတ်ပတိပန္နာရရှိရတယ်။အဲ့ဒီအပ္ပနကအကျင့်ဆိုတာကိုအင်္ဂုတ္တပါဠိတော်အပ္ပနကသုံးမှာသုံးမျိုးဖော်ပြထားတာရှိတယ်။အဲ့ဒီသုံးမျိုးကိုကျင့်နေတဲ့ပုဂ္ဂိုလ်သည်ပုထုဇဉ်ပဲဖြစ်ဖြစ်အရိယာပဲဖြစ်ဖြစ် နော်ကျင့်နေတဲ့ပုဂ္ဂိုလ်တွေဟာအပ္ပနကအကျင့်ကိုကျင့်လို့သုတ်ပတိပန်တော်အလွဲချောမှုမရှိတဲ့မင်္ဂန်တဲ့အကျင့်ကိုကျင့်သူလို့ပြောနိုင်တယ်အဲ့တော့နိဗ္ဗာန်ရောက်ဖို့အတွက်မင်္ဂန်တဲ့အကျင့်၃မျိုးတဲ့အဲ့ဒါမှတ်သားမှာဖြစ်တယ်နော်အဲ့၃မျိုးအပါတော့ဆိုရင်နံပါတ်၁ကဣန္ဒြိယသူကုဋ္ဌ द्वार အာမျက်စိနာနာလျာကာယမနဆိုတဲ့ द्वार 6ပါအဲ့ဒါကိုဝေးအောင်လာတဲ့အာယုံ6ပါးနဲ့ပတ်သက်ပြီးတော့ကိရိတာမဖြစ်အောင်ထိန်းသိမ်းဆောင်ရှောက်အောင်နော်လူတွေပါလောဘဖြစ်တယ်ဒေါသဖြစ်တယ်ဆိုတာအာယုံနဲ့ပတ်သက်ပြီးတော့ဖြစ်ကြတာပြားတယ်အာယုနဲ့ပတ်သက်ပြီးတော့ဖြစ်တယ်။ဆိုပါစို့မျက်စိနဲ့အစအာယုမြင်လိုက်တဲ့အခါမှာကိုကြိုက်တဲ့အာယုရှိတယ်မကြိုက်တဲ့အာယုရှိတယ်။ကြိုက်တာကြတော့လောဘဖြစ်လိုက်တယ်မကြိုက်တာကြဒေါသဖြစ်လိုက်ပြန်။နော်တိကျတဲ့မှာဘဝိခွဲတတ်ရင်မောဟဖြစ်ပြန်။အဲ့ဒါကိုလောဘဒေါသမောဟမဖြစ်အောင်မျက်စိတကအကိုထိနေလို့ဒီလိုဆိုလို့ရပေါ့နော်။တတိထားပြီးတော့ရစီအမြင့်နဲ့အစရာနဲ့ပတ်သက်ပြီးလောဘမဖြစ်စေနဲ့ဒေါသမဖြစ်စေနဲ့မဖြစ်အောင်ထိမိဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအိတ္တရိယသူကုဋ္ဌ द्वार စက္ခုတ္တရိနဲ့ပတ်သက်ပြီးတော့လုံကြုံတယ်လို့ပြောတယ်။နာဂအတန်ကြားတဲ့အခါမှာကိုကြိုက်တဲ့အတန်ကြားရင်လောဘဖြစ်တယ်မကြိုက်တဲ့အတန်ကြားရင်ဒေါသဖြစ်တယ်။အဲ့ဒီလောဘဒေါသဘဝမဖြစ်အောင်တတိနဲ့ထိသိဆောရှောရင်သောတိတ်တရီသောတတော်ရာဆိုတဲ့ဒီဒွါရ6ပါးထိနာဖြစ်တယ်နော်နောက်တကကာနေတရီအနံ့ရတဲ့ကဘာဩဝဒတမဖြစ်အောင်စီဝိတရီလေယာဣတရီကိုထိနေဆိုတာအရာသပေါ်မှာလောဘဒေါသမဖြစ်အောင်ထိနေကာယိတရီဆိုတာကုခန္ဓာနဲ့ထိတွေ့ရတဲ့အထိတွေ့နဲ့ပတ်သက်ပြီးလောဘဒေါသမဖြစ်အောင်ထိနေမနေတဲ့ရေဆိုတာကြတော့စိတ်ထဲမှာစိတ်ကူးကြမ်းစီပြီးပေါ်လာတဲ့အာယုနဲ့ပတ်သက်ပြီးလောဘဒေါသမရှိအောင်ထိန်းတာအဲ့ဒီလိုကိုယ်တတ္တမမျက်စိနာနာလျာကာယမနာနဲ့ဆက်သွဲပြီးတော့လာတဲ့ဒွါရ6ပါးနဲ့ပတ်သက်လာတဲ့အာယုတွေနဲ့ဆက်ဆက်လာပြီဆိုရင်လောဘဒေါသမဖြစ်အောင်ထိန်းသိမ်းဆောင်ရှောက်တာကိုအိန္ဒြေယသူကုဋ္ဌ द्वार တာလို့ပြောတာနော်အာယုအိန္ဒြေ6ပါး द्वार 6ပါးတကားကိုလုံးညောအောင်ထိန်းသိမ်းဆောင်ရှောက်တယ်လို့ဒီလိုဆိုလို့လေအဲ့ဒီအကျင့်ဟာအပ္ပနကအကျင့်အဲ့ဒီအပ္ပနကအကျင့်ကိုကျင့်ရင်သုတ်ပတိပတ္တာပဲမင်္ဂနဲ့အကျင့်ရှိတယ်လို့ပြောတာနောက်တစ်ခုကဘောဇနိမတ္တိညူတာအစာစားတဲ့အခါမှာအနိချုပ်ကပါအတွက်စားတာလေရှိရခြင်းမှန်ကန်ရမယ်နော်လှဖို့မစားရဘူးဝါဖို့မစားရဘူးပျော်ပါဖို့မစားရဘူးနော်လှဖို့ဝါဖို့ပျော်ဖို့အဲ့ဒါလို့စားရင်မားတဲ့အစာပဲပါအတွက်စားမှာခန္ဓာကိုယ်တည်တဲ့အသက်ရှိပြီးအလုံးလုံးနိုင်မှုစားဆိုလိုတာအစာစားတာသက်ရှိဖို့ခန္ဓာကိုယ်တည်တတ်ဖို့အဲ့တည်းစားတာအဲ့ဒီလိုတည်တဲ့အတိနဲ့စားတာဘောဇနိပတ္တိညုတာနောက်တစ်ခုကပါတော့စားရခြင်းရဲ့အကျိုးသက်ရှိဖို့ခန္ဓာကိုယ်တည်တတ်ဖို့ဟုတ်ပြီနောက်စားတဲ့နာနဲ့မစားတဲ့အစာကိုယ်နဲ့တည်နေရောမရှိမရှိဘူးစဉ်းစားသိတဲ့ပညာအဲ့ဒါကကိုယ်နဲ့တပ္ပယဖြစ်တဲ့တပ္ပယမဖြစ်ဘူးဆိုတာကိုသိရမယ်အဲ့ဒီပညာတဲ့ဘောဇနိပတ္တိယူတာနောက်တစ်ခုကစားတဲ့စားတဲ့အစာပဲဖြစ်ပါစေကိုစားရမယ့်အတိုင်းတာပမာဏနဲ့မပိုရဘူးတချို့ကကြိုက်ရင်တဝါတစ်ပြည့်စားတယ်ဒူးရင်တိတောင်တစ်လုံးလုံးကိုအောင်စားရဲစားရှိတယ်ဟုတ်တင်းရင်တိတွေကိုတတဲလောက်ကိုအောင်စားရဲလို့လည်းရှိတယ်ကြိုက်ပြီဆိုလို့ရှိရင်တော့ရေခဲမုတ်တော့ပါပဲအစိမ့်30စားတယ်လူရှိတယ်နော်ကြာဘူးတာကိုပြောတာတယောက်တည်းနဲ့စားတာပြောနေရှိတယ်အဲ့တော့ ပောဇနိဘတ္တိယူတာဆိုစာရမယ်ပမာဏတိုင်းပဲစာမယ်ပို့ပြီးမစာရအောင်အဲ့ဒီလိုအဲ့ဒီအတိုင်းလိုင်းနာကျင့်သုံးတာကိုသုပတိပန္နာတော့ခေါ်တယ်နော်ကောင်းသောအကျင့်နောက်တစ်ခုကစာကရိယာညောကကိုကိုကိုလိုးချတဲ့ကြွစွာအကျင့်ပါတော့စေကိုစိတ်တွေပါလောဘရှိရင်ရှင်ပြရမယ်ဒေါသဖြစ်နေရှင်ပြရမယ်လောဘဒေါသမောဟတွေကိုကိုယ်တဏ္ဍာမဖြစ်အောင်တတိနဲ့ထောက်ထားဆောင်ပြီးတော့တတိဝိရိယနဲ့တွန်းမှဖြစ်ရှာပြင်ကျိုးစားအထုံးမှုလုံလဝိရိယနဲ့နော်လောဘဖြစ်နိုင်ဖြစ်ရှာမယ်ဒေါသဖြစ်နိုင်ဖြစ်ရှာမယ်မောဟဖြစ်နိုင်ဖြစ်ရှာစိတ်ကောင်းနှလုံးကောင်းနေမပေါ်သေးရင်မွေးမြူရမယ်အဲ့ဒါကိုစာဂရိယညူယောဂါလို့ခေါ်တယ်အဲ့ဒီအကျင့်သုံးမျိုးသည်အပ္ပနကပတိပဒနိဗ္ဗာန်ရောက်ဖို့အတွက်ဘယ်တော့မှလက်မမအောင်မမှားတဲ့လမ်းကြောင်းဖြစ်တယ်အဲ့ဒီမမာတဲ့လမ်းညောက်တိုင်းချက်ချက်ကျုပ်ကိုအတုဒ္ဒဟုသုပ္ပတိပန္နလို့ခေါ်တယ်။အဲ့လိုဆိုလို့လေနော်။ဒါသုပ္ပတိပန္နခုံတဲ့ပတ်သက်ပြီးတော့တနောက်ဆိုရင်တောင်းလိုက်တော့ပြည့်စုံသွားပြီ။အဲ့ဒါကြောင့်ဘုရားဆရာဘုရားကဘဂဝတ်တော်ဘုံတော်ကြီးမှာရှင်တော်မြတ်ဖရာဤသာဝကသံဃောတပည့်သာဝကသံဃာသည်သုပ္ပတိပန္နောကောင်းမြတ်သင်လျုံမင်္ဂလာခြင်းကိုကျင့်တော်ပူပါပေ၏လို့တန်ခါကိုအာယုပြုမယ်ဆိုလို့ရှိရင်ဝတ္တပိတိဖြစ်လာနိုင်တယ်။ဒါကြောင့်တရားချက်ကသူတော်စေပြိဿပေါ့လို့တန်ခါကုန်တော့ကိုးပါတဲ့မှာမမှန်ကန်ကန်ကျင့်မှုဟာနံပါတ်၁ဖြစ်တဲ့အတွက်မမှန်ကန်ကန်ကျင့်မှုလိုအပ်တယ်လို့မမှန်ကန်ကန်ကျင့်မှလမ်းမှမနော်ကြည့်ရကြအောင်မြင်နိုင်တာဖြစ်လို့မကတဲ့လမ်းကြောင်းကိုပြီးပြီးတော့ကိုယ်တိုင်လည်းပဲရှောက်လန်းနိုင်ကြပါစေ။တန်ခါကုတ်ဆိုတော့ဒုပပဘူးလို့မအောင်မင်းနဲ့ရသော်ပြရဲ့တပိသဝကဖြစ်ပြီးတော့ကျင့်မယ်ဆိုလို့ရှိရင်ကိုယ်လည်းသုပတိပန္နဖြစ်ရမှာဖြစ်တယ်နော်။တပိအပေါင်းလို့ဆိုထားတာနော်။အဲ့ဒါကြောင့်ဘုလို့ဒုတွေအားနိဗ္ဗာန်လမ်းကြောင်းနဲ့သင်ရော့တဲ့မကတဲ့အကျင့်ကိုကျင့်သုံးဉာဏ်အဖြင့်ကိုသွားလို့တဲ့စခန်းကိုဖြောက်တန်းအောင်ရောက်ရှိနိုင်ပါဖြစ်တယ်လို့ယုံကြည်ပြီးကြိုးစားအထောက်နိုင်ရပါစေကုန်သတည်းရှင်ဇေချာရှင်ဖေယဖေယတပိတော်တို့သည်ဓမ္မအတိညာယရှိမာတာတင်နိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်ပါသောကြောင့်ဓမ္မတိညာရရှိစေရန်ရှိတန်ကြလေဓမ္မသဗ္ဗင်စင်ကျင်ပါပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတသာအာယုန်ထားလေနာကြကြပါကုန်၏တရားတော်မြတ်ကိုတတဘဝုထုအစူစူလိုဖြင့်ပူဇော်ကြပါကုန်၏ယတိယခုအထုပ်ပြုလို့ရတော့ဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖာအဖို့ဘာဆွေမျိုးညာတိတို့အားကုသိုလ်အမြဝေငါပါကုန်၏သာသနာတော်ဆောင်၌လောကဆောင်၌တို့အားကုသိုလ်အမြဝေငါပါကုန်၏သုံးသက်တပုံရှင်နေကုန်သောလုံးစုံမြစွာတတဝါတို့သည်ကုသိုလ်အမြ ိုစီရကြကုန်သည့်ဖြစ်၍ကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း